ဒီကြည့်ပြီးတော့တဲ့အခါမှာနိုင်ငံနဲ့နိုင်ငံတီထောင်ဖြစ်ရှိသဘောတူညီချက်ကိုရရှိအောင်အားထုတ်ကြဖို့အမေရိကန်တပ်ပြတ်ဂျိုးဘိုင်ဒန်ကအစ္စရေးနဲ့အာရဗ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။အစ္စရေးကိုဟားမတ်စ်ကတိုက်ခိုက်ဖို့တရက်လို့အောက်တိုဘာ6ရက်နေ့အချိန်တိုင်းပြန်သွားလို့မဖြစ်တော့ပါဘူးလို့တပ်ပြတ်ဘိုင်ဒန်ကသတင်းနောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့ပတ်အစ္စရေးဝန်ကြီးချုပ်နတယာဟုနဲ့တယ်လီဖုန်းကနေစကားပြောခဲ့တဲ့တုန်းကလည်းဒီသဘောကိုပဲတပ်ပြတ်ဘိုင်ဒန်ကပြောခဲ့ပါတယ်လို့အင်ဂျီရောကဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံထူထောင်အပြန်အလှန်အသိမှတ်ပြုရေးဟာ2014ငြိမ်းချမ်းရေးဆွေးနွေးပွဲပြတ်သွားရမှလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ပါလက်စတိုင်းနိုင်ငံတော်ကိစ္စကိုပြောခဲ့ပြီးမြေပြင်အခြေအနေကဒီစကားကိုပြောဖို့မရင်မဲ့သေးဘူးလို့မနစ်အနောက်ဘက်ကခရီးစဉ်မှာဆိုခဲ့ပါသေးတယ်။ဘိုင်ဒန်အစိုးရရဲ့နိုင်ငံရေးမူဝါဒမှာလည်းအစ္စရေးနဲ့အာရဗ်အင်ဂျီယာနိုင်ငံတွေပုံမှန်ဆက်ဆံရေးကိုဦးစားပေးလုပ်ငန်းစဉ်ဖြစ်ထားခဲ့တာပါဒါပေမဲ့အခုဘုံကျဲဓာတ်ရင်းနဲ့တိုက်ပွဲတွေရပ်သွားခဲ့ရင်ပါလက်စတိုင်းနိုင်ငံတော်ထူထောင်ရေးကိုတည်တူပြုလို့မရတော့ဘူးလို့သမ္မတဘိုင်ဒန်ကစတင်ပြောဆိုထားခဲ့တာလည်းဖြစ်ပါတယ်